တရုတ်စစ်တပ်ရဲ့လေတင်သင်္ဘောအုပ်စုဟာထိုင်ဝမ်ကျွန်းတောင်ဘက်ကိုဒီကနေ့ခုံမောင်းသွားတာကိုတွေ့ရတယ်လို့ထိုင်ဝမ်ကပြောပါတယ်တရုတ်စစ်တပ်ကစစ်ပွဲအတွက်ပြင်ဆင်နေတယ်ဆိုပြီးပြောထားတဲ့ဗီဒီယိုဖိုင်တစ်ခုထုတ်လိုက်တာကြောင့်တရုတ်နိုင်ငံဟာစီးရဲလက်ကျင့်မှုတွေလှုပ်လာနိုင်တယ်လို့ထိုင်ဝမ်ဘက်ကစိုးရိမ်လာနေချိန်မှာပဲအခုလိုဖြစ်လာခဲ့တာပါတရုတ်စစ်တပ်ရဲ့လေတင်သင်္ဘောလျောင်နင်းဦးဆောင်တဲ့ရေတပ်သင်္ဘောအုပ်စုဟာဘာရှိရေလက်ကြားနာကိုဝင်ရောက်လာတယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်တရုတ်ရေတပ်သင်္ဘောအုပ်စုဟာပစိဖိတ်သမုဒ္ဒရာနောက်ပိုင်းကိုဝင်မယ်လို့ခန့်မှန်းရတယ်လို့လည်းပြောပါတယ်။ထိုင်ဝမ်ကတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပြီးတင်းတော်တဲ့သတိအနေထားနဲ့တုံ့ပြန်မှုတွေကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်။တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကိုးစားပြုခွင့်မရှိဘူးလို့ထိုင်ဝမ်သမ္မတကပြီးခဲ့တဲ့ထိုင်ဝမ်အမျိုးသားနေ့မိန့်ခွန်းမှာပြောလိုက်တဲ့အတွက်လည်းတရုတ်နိုင်ငံကဒေါသထွက်နေတာပါ။ထိုင်ဝမ်ကိုသူတို့ပိုင်နယ်မြေလို့သဘောထားတဲ့တရုတ်နိုင်ငံကထိုင်ဝမ်သမ္မတလိုင်ချင်းတဲကိုခွဲတော်ရေးသမားအဖြစ်ရှုမြင်ထားပြီးတော့တရုတ်စစ်တပ်ကထိုင်ဝမ်ကျွန်းတဝိုက်မှာပုံမှန်လက်လက်သွားလာနေတာဖြစ်ပါတယ်ထိုင်ဝမ်ကျွန်းကိုအင်အားသုံးထိန်းချုပ်ဖို့ကြိုးပမ်းနိုင်တယ်ဆိုတဲ့ယူဆချက်တွေကိုလည်းတရုတ်ဘက်ကညှင်းပယ်ထားတာမျိုးမရှိသေးပါဘူးခင်ဗျာ